of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်ဇူလိုင်လ9ရက်စနေညနေခင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညနေခင်းအစီအစဉ်မှုကကျွန်မစုမောပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညနေခင်းသတင်းလေးကိုနန်းလောင်နဲ့အတူကြီးညာပေးသွားမှာပါအမေရိကန်ပြည်ထောင်စုတွင်းကိုတရားမဝင်ဝင်ရောက်လာတဲ့မိဘနဲ့သားသမီးတွေကိုအမြန်ဆုံးပြန်လည်ပေါင်းစည်းပေးဖို့တရားရုံးရည်ဒီဆုံးဖြတ်ချက်ကိုဒီအချိန်ပိုတိုးပေးဖို့အမေရိကန်အစိုးရကတောင်းဆိုလိုက်ပါတယ်။ထိုင်းနိုင်ငံလန်ကူထဲမှာပိတ်မိနေတဲ့လူငယ်ဘော်လုံးသမားတွေရဲ့မိဘဟာလူငယ်တွေရဲ့မိဘတွေစီစာရေးသားတောင်းပန်လိုက်တယ်လို့အဲဒီလူငယ်တွေကလည်းသူတို့မိဘတွေစီကိုစာရေးသားပြီးတော့သူတို့အခြေအနေတွေကိုရှင်းလင်းပြခဲ့ပါတယ်။ဒီလိုထိုက်တန်ရောက်တဲ့နေ့ကိုတင်ပြပေးတော့ရှိပါရမယ်ဆုမွေ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနားဆင်ရမှာကတော့ကျောင်းသားသမဂ္ဂစံဖက်ဖြူခွဲခံခဲ့ရတာဒီကနေ့56နှစ်မြောက်ပြည့်မြောက်ခဲ့ပြီဖြစ်ပါတယ်။ဒါပေမဲ့ဆုံးရှုံးနေစေကျောင်းသားအခွင့်အရေးတွေနဲ့ပတ်သက်လို့တော့
ဆက်လက်ညီမရေရုံပုံထဲမှာကြာဆုံးသွားတဲ့ကျောင်းသားအာဇာနည်ရဲ့အမိရှင်းနေကျဆုံးတဲ့အရေးအတွက်ဒီလူပြည့်ရှင်ကြားကျွန်တော်ထုတ်ပြန်ပြီးတော့ဒါကျွန်တော်တို့
နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်ဂူထဲမှာပိတ်မိနေစေတောင်းသားလေးတွေကဲထုတ်ပေးနိုင်ရေးအနည်းဆုံးဂူပေါက်တစ်ခုကိုတွေ့ရှိပြီဆိုတော့နောက်ဆုံးရသတင်းနဲ့အတူဒီကနေ့ Quarter Final ပွဲမှာရှင်ပြိုင်ကြပဲဒီပွဲစဉ်တွေအတွက်အသင်းတွေရဲ့ပြင်ဆင်မှုပွဲကြိုခန့်မှန်းချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်။
အမေရိကန်ဒေါ်လာ34ဘီလီယံဘူးတရုတ်သင်းကုန်ပစ္စည်း100ပေါ်အမေရိကန်ကအခွန်တိုးချမှတ်ပြီးတဲ့နောက်တရုတ်နိုင်ငံအနေနဲ့မလွဲမရှောင်သာလိုအပ်တဲ့တုံ့ပြန်မှုကိုလှုံ့ဆော်ရပြီးအလားတူတံပြန်အခွန်ကိုချမှတ်ရတာဖြစ်တယ်လို့တရုတ်နိုင်ငံကတောက်ကြာနေမှာပြောလိုက်ပါတယ်။အမေရိကန်ရဲ့စိုက်ပျိုးရေးမော်တော်ယာဉ်နဲ့ရေရွက်ကုန်ပစ္စည်းအမျိုးပေါင်း945မျိုးတန်ဖိုးအားဖြင့်အလားတူဒေါ်လာ34ဘီလီယံဘူးကုန်ပစ္စည်းတွေပေါ်လက်တုံ့ပြန်တဲ့အနေနဲ့အခွန်ချမှတ်ကြောင်းတရုတ်နိုင်ငံပိုင်စင်ဝါသတင်းဌာနကဖော်ပြပါတယ်။အမေရိကန်ကအခွန်ချမှတ်တဲ့ပေါ်တရုတ်ဘက်ကတုံ့ပြန်လို့ဆောင်တာဟာလုံးဝကြိုးကြောင်းခိုင်လုံတယ်လို့တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရလူခန့်ကပြောပါရယ်။အမေရိကန်ရဲ့လုပ်ရည်ဟာကမ္ဘာလုံးဆိုင်ရာကုန်သွယ်ရေးခင်းကျင်းကိုကမောက်ကမဖြစ်စေမယ်။ကမ္ဘာလုံးဆိုင်ရာဈေးကွက်မှာပြင်းထန်တဲ့လှုပ်ခတ်မှုတွေဖြစ်စေမယ်။ကမ္ဘာစီးပွားရေးနလန်ထူမှုကိုအဟန့်တားဖြစ်စေမယ်လို့ပြောခွင့်ရလူခန့်ကပြောတဲ့အကြောင်းတရုတ် CCTV ရုပ်သံသတင်းဌာနကထုတ်လွှင့်ပါရယ်။စားသုံးသူတွေနဲ့အသေးစားစီးပွားရေးလုပ်ငန်းတွေပေါ်ဆွေးရတဲ့တရားမှုတွေဖြစ်စေပြီးအမေရိကန်ကလုပ်ငန်းတွေနဲ့အမေရိကန်လူမှုအနေနဲ့လည်းရှေ့မှာကြုံတွေ့ရမယ့်ထိခိုက်မှုကြီးကိုတဖြည်းဖြည်းပိုပြီးတော့နားလည်လာနေကြတယ်လို့လူခန့်ကပြောပါရခင်ဗျာ
။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার ကင်းစင်ရေးအတွက်မြောက်ကိုရီးယားတာဝန်ရှိသူတွေနဲ့တွားရောက်တွေ့ဆုံဆွေးနွေးခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီဟာသူ့ရဲ့နှစ်ရက်တာခီးစဉ်ကိုအဆုံးသတ်လိုက်ပါပြီ။နိုင်ပေါင်းများစွာကြောင်းအကျိုးရှိစွာပြောဆိုဆွေးနွေးခဲ့တယ်လို့အထူးအကြောင်းအရာအလုံးနီးပါအတွက်တိုးတက်မှုတွေရရှိခဲ့တယ်လို့လည်းဝန်ကြီးပွန်ပီကပြောပါရယ်။နျူကလ িয়ার အစီအစဉ်တွေအဆုံးသတ်နိုင်မဲ့အချိန်သတ်မှတ်ချက်နဲ့အတူလက်နက်တွေကိုအဆင့်ဆင့်ဖြည့်ဆည်းရေးကြေညာမဲ့ကိစ္စနဲ့ပတ်သက်တဲ့အချက်လက်တွေကိုအများဆုံးဆွေးနွေးခဲ့တယ်လို့ဝန်ကြီးပွန်ပီကပြောပါရယ်။အသေးစိတ်အချက်လက်တွေကိုတော့ပြောဆိုသွားခြင်းမရှိပါဘူး။ခုခါနိုင်ငံတူဂျုံမြို့ကိုရောက်ရှိနေပြီဖြစ်တဲ့ဝန်ကြီးပွန်ပြိုကကိုရီးယားစစ်ပွဲမှာကြာဆုံးခဲ့တဲ့အမေရိကန်စစ်တီတော်ရဲ့ကျွင်းကြံရုပ်အလောင်းတွေတဲ့ရဲကိစ္စကိုသက်ဆိုင်ရာတာဝန်ရှိသူတွေဇူလိုင်လ12ရက်ဝန်းကျင်မှာတွေ့ဆုံဆွေးနွေးနိုင်ဖို့စီစဉ်ထားကြောင်းပြောပါရယ်။မြောက်ကိုရီးယားလက်ရှိအာဏာရပါတီအကြီးအကဲအရာရှိလက်ဖြင့်ထောက်လိုင်းရေးအကြီးအကဲဟောင်းလက်ဖြစ်တဲ့ကင်ယုံချိုးနဲ့တွေ့ဆုံခဲ့တဲ့ဝန်ကြီးပွန်ပြိုဟာမြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအိုနဲ့တော့တွေ့ဆုံခဲ့ခြင်းမရှိပါဘူး။တခီးစဉ်တွင်ကောင်းဆောင်ကင်နဲ့ဝန်ကြီးပွန်ပြိုတို့တွေ့ဆုံဖို့မျှော်မှန်းခဲ့ခြင်းမရှိဘူးလို့လည်းအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူဟက်တာနျူဝတ်ကပြောပါရယ်။
အမေရိကန်ပြည်သူတွင်းကိုတရားမဝင်ဝင်ရောက်လာတဲ့မိဘနဲ့သားသမီးတွေခွဲခြားထိန်းသိမ်းထားတာကိုဆုံးသက်ပြီးအမြန်ဆုံးပြန်ပေါင်းစည်းပေးဖို့တရားသူကြီးတဦးရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့အချိန်ပိုပေးဖို့အမေရိကန်အစိုးရကတောင်းဆိုလိုက်ပါတယ်။ Trump အစိုးရအဖွဲ့ဟာအမေရိကန်မက္ကဆီကိုနယ်စပ်ကိုဖြတ်ပြီးတရားမဝင်ဝင်ရောက်သူတွေနဲ့ပတ်သက်ပြီးလုံးဝလက်သက်မခံတဲ့မူဝါဒချမှတ်ပြီးမိသားစုဝင်တွေကိုတပွဲတပြားစီထိန်းသိမ်းခဲ့တာပါ။ဒါပေမဲ့လည်းအဲဒီမူဝါဒပေါ်ပြည်တွင်းကရောနိုင်ငံတကာကအပါအဝင်လူခွင့်ရေးအဖွဲ့တွေနဲ့ပေါ်ဟမ်မင်းကြီးဖရန်စစ်ကပါဆန့်ကျင်ပြောဆိုပြီးမှတော့သူတို့ရဲ့မူဝါဒကိုပြန်ပြောင်းလဲခဲ့ပါတယ်။အသက်9နှစ်အောက်ကလေးတွေကိုဇူလိုင်လ10ရက်နေ့မတိုင်ခင်နဲ့9နှစ်အထက်ကလေးငယ်တွေအားလုံးကိုဇူလိုင်26ရက်မတိုင်ခင်မှာသူတို့မိဘတွေနဲ့ပြန်တွေ့ဆုံပေးဖို့တရားရုံးကအမိန့်ချမှတ်ထားခဲ့တာပါ။တောက်ကြနေ့ကတရားရုံးကြားနာမှုအတွင်းမှာတော့တရားမဝင်ဝင်ရောက်လာသူမိဘ19ဦးကိုသူတို့ကလေးတွေမပါဘဲနေရရင်နိုင်ငံတွေစီပြန်ပို့ခဲ့တဲ့အကြောင်းအစိုးရတာဝန်ရှိသူတွေကထွက်ဆိုခဲ့ပါတယ်။ဒါပြင်တရားရုံးရဲ့ဆုံးဖြတ်ချက်ဟာနေရရင်ကိုကလေးတွေမပါဘဲပြန်ပို့ခဲ့သူတွေပေါ်တည်ရောက်မှုမရှိစေရဘူးဆိုပြီးတော့အမေရိကန်တရားရေးဌာနရှေ့နေကလည်းပြန်လည်ချေပပါရတယ်။ ဒါပေမဲ့လည်းတရားရုံးရဲ့ဆုံးဖြတ်ချက်ဟာအလုံးပေါ်တရားမှုရှိစေရမယ်ဆိုပြီးတရားသူကြီးကဆုံးဖြတ်ခဲ့တယ်လို့အစိုးရရဲ့အချိန်ပို့ပေးဖို့တောင်းဆိုချက်ကိုလည်းလက်သက်မခံခဲ့ပါဘူး။ဒါပြင်အစိုးရအနေနဲ့အချိန်မီသူတို့မိဘတွေနဲ့ပြန်ပြီးတော့ဆုံတွေ့ပေးဖို့စီစဉ်မပေးနိုင်မဲ့ကလေးတွေရဲ့စရင်နဲ့ဘာကြောင့်အချိန်မီပြန်ဆုံတွေ့မပေးနိုင်တယ်လဲဆိုတဲ့အကြောင်းရင်းကိုလည်းတရားသူကြီးကသိကျင်နေတာပါ။လာမယ့်ကနင်းလာနေ့မှာတော့ဒီကြားနာပွဲပြန်လည်စတင်မှာပါခင်ဗျာ။
အီရန်နိုင်ငံတေရန်မြို့မှာ2019ခုနှစ်က IS အစွန်းရောက်တိုးရဲ့တိုက်ခိုက်မှုတစ်ခုနဲ့ဆက်ဆက်ပြီးအပြစ်ရှိသူလူရှိဦးကိုတာဝန်ရှိသူတွေကကုမြလိုက်ပါတယ်။အခုလိုကုမြလိုက်ကြောင်းဒီကနေ့ကြေညာလိုက်တာပါ။အီရန်လွှတ်တော်နဲ့ဘာသာရေးကောင်ဆောင်အယာတိုလာရူဟိုလာခိုမီနီရဲ့ဂူဘိတ်မာမာ2019ခုနှစ်ဇွန်လ9ရက်နေ့ကတိုက်ခိုက်မှုတွေကြောင်းလူပေါင်း18ဦးထက်မနည်းသေဆုံးပြီးတော့ဒါဇင်နဲ့ချီတန်ရာရခဲ့တာပါ။အကြမ်းဖက်သမားတွေအဲ့ဒီလိုတိုက်ခိုက်ဖို့အတွက်လက်နက်တွေဝယ်ယူနိုင်ရေးဘာသာရေးထောက်ပံ့မှုပူးပေါင်းဆောင်ရွက်ခဲ့တဲ့အတွက်သူတို့မှအပြစ်ရှိကြောင်းအီရန်ရဲ့သမီးဇန်သတင်းဌာနကပြောပါရယ်အဲ့ဒီတိုက်ခိုက်မှုတွေဖြစ်ပြီးချင်း IS တို့ကသူတို့ရဲ့လက်ချက်ဖြစ်ကြောင်းပြောဆိုခဲ့တာပါဒီလို့ရဟာရှီယက်မွတ်စလင်တွေကြီးစိုးတဲ့အီရန်နိုင်ငံမှာဆွန်နီမွတ်စလင်တွေဖြစ်ကြတဲ့ IS အကြမ်းဖက်သမားတို့ကသူတို့ရဲ့လုပ်ရဖြစ်ကြောင်းပထမဆုံးဝန်ခံလိုက်တဲ့လုပ်ရလည်းဖြစ်ပါရယ်အီရန်နိုင်ငံကရှီယက်မွတ်စလင်တွေဟာဖောက်ပြန်ရေးသမားတွေဖြစ်ပြီးတေတံထိုက်သူတွေအဖြစ် IS အစွန်းရောက်တို့ကရှုမြင်ထားတာလည်းဖြစ်ပါရယ်
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6:00နာရီခွဲကနေညနေ9:00နာရီအထိဆိုင်းတိုမီတာ70 kHz 1068မြောက်ဆိုင်းတိုမီတာ19 kHz 15965နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။စနေနေ့ညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာ။ထိုင်းနိုင်ငံလှိုင်ကူထဲမှာပိတ်မိနေတဲ့လူငယ်ဘောလုံးသမားလေးတွေရဲ့နှီးပြဟာဒီကနေ့မှဒီအဲ့ဒီလူငယ်တွေရဲ့မိဘတွေစီစာရေးသားတောင်းပန်ပါတယ်။နှီးပြအခပေါ်ချက်တဝန်ကကလေးတွေအချင်းချင်းကောင်းပြီးတော့သူတို့ကိုအကောင်းဆုံးဂရုစိုက်ဆောက်ရှောက်သွားမယ်ဆိုပြီးတော့စာရေးသားခဲ့တာပါ။ဒါပြင်စိတ်တပိုင်းဆိုင်ရာအားပေးခဲ့ကြတဲ့အတွက်ကျေးဇူးတင်ကြောင်းနဲ့အခုလိုစိတ်တုံလုံးချောက်ချားပွေရအဖြစ်ပြအတွက်လည်းတောင်းပန်ကြောင်းစာထဲမှာရေးသားထားပါတယ်။လူငယ်ဘောလုံးသမား12ဦးကလည်းသူတို့အနေနဲ့အစဉ်ပြေကြောင်းနဲ့တတိယကြောင်းမိဘရိစီကိုစာရေးတာခဲ့ပါရယ်အခုခါမှာတော့မိုးရင်ကာလရာသီဥတုဆက်ဆိုးရွားလာနေပြီးဒီလှိုင်ကူထဲမှာလည်းအောက်ဆီဂျင်လျော့နေလာနေတာကြောင့်ပိတ်မိနေတဲ့လူငယ်တွေကိုအမြန်ဆုံးကယ်ထုတ်ဖို့လိုအပ်နေကြောင်းကယ်ဆယ်ရေးတာဝန်ရှိသူတွေကပြောပါရယ်တောက်ကြနေတွေကလည်း Timeline ကူထဲကဒီပိတ်မိနေသူတွေကိုကယ်ဆယ်ဖို့စေတနာဝန်ထမ်းကူညီပေးနေတဲ့ Thai Navy Seal အထူးတပ်ဖွဲ့ဝင်ဟောင်းတက်ချက်ကြီးဆမန်ပေါ်အနံကကွယ်လွန်ခဲ့ပါတယ်လူငယ်တွေရှိရာကူရဲသွားရလမ်းကြောင်းတစ်လျှောက်အောက်ဆီဂျင်ဘူးတွေလိုက်လံနေရချက်ထားရင်သူ့ရဲ့အောက်ဆီဂျင်ဘူးထဲမှာလေးပြတ်ပြီးတော့ကွယ်လွန်ခဲ့တာပါဒီလူငယ်တွေကိုကယ်တင်ဖို့နှစ်ပတ်နီးပါးကြာဆောင်ရွက်မှုတွေအတွင်းတက်ချက်ကြီးဆမဟာပထမဆုံးကွယ်လွန်ခဲ့သူဖြစ်ပါတယ်ခင်ဗျာ
ထိုင်းနိုင်ငံတောင်ပိုင်းကကမ္ဘာလက်ခီးသွားတွေအလားများတဲ့ဖူကက်ကျွန်းမှာခီးတဲ့တင်တင်မောတိမ်မလို့တေဆုံးသူ38ဦးရှိသွားပါပြီဒီကနေ့မှာပဲလူသေးအလောင်း9လောင်းထပ်ပြီးတော့ဆယ်ယူနိုင်ခဲ့တာပါတရုတ်နိုင်ငံကကမ္ဘာလက်ခီးသွားတွေအများစုပါတဲ့တင်မောတိမ်မောရမှာပျောက်ဆုံးနေတဲ့သူတွေကိုထိုင်းရှာဖွေကစေအဖွဲ့တွေကဒီကနေ့ဆက်ပြီးတော့ရှာဖွေနေပါတယ်ပုံတိုင်းဆောင်ကြတာပဲနေကတင်မောတိမ်မောခရတာဖြစ်ပါတယ်ကမ္ဘာလက်ခီးသွား95ယောက်အဲလန်းညွန်တယောက်နဲ့တင်မောဝန်ထမ်း72ဦးလိုလိုက်ပါလာတဲ့တင်မောဟာ9မီတာမြင့်တဲ့လိုင်းလုံးရိုက်ခံရပြီးကြတာပဲနေကနှိမ့်မြုပ်သွားခဲ့တာပါလူ72ဦးထပ်မင်းလေးကိုတော့ဆေးရုံတင်ထားရပါတယ်ပထမဆုံးလှိုင်းလုံးရိုက်သွားပြီးတဲ့အခါရေထုတ်အင်ဂျင်ပိုက်ထဲကိုအမိုက်တွေဝင်လာခဲ့တဲ့အတွက်တင်မောကိုငြိမ်အောင်ဆက်ပြီးထိမ်းထားနိုင်တော့ဘူးလို့တင်မောမာလိမို Phoenix Sumjing Butham ကပြောပါတယ်လိုင်းတွေအဆက်မပြတ်ရိုက်လာတာကြောင့်တင်မောကတစ်ဖက်ကိုတင်းပြီးတော့နောက်ဆုံးနှိမ့်မြုပ်သွားခဲ့ရတာလို့လည်းသူကပြောပါတယ်ကြာရာပင်းနဲ့အစောပိုင်းကပဲလူပေါင်း42ဦးတင်ဆောင်လာတဲ့တင်မောတစင်းဖူကက်ကျွန်းမှာပဲတင်မောခဲ့ပါသေးတယ်ဒါပေမဲ့လည်းတင်မောမှာပါလာတဲ့တရုတ်နဲ့ဥရောပကဘာလက်ခီးတဲ့အားလုံးကိုတော့ကယ်တင်နိုင်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်
ဂျပန်နိုင်ငံနှုတ်တော်ဘဲမှာမိုးကြီးကြေးရွာသွန်းပြီးတော့ရေကြီးရေရှင်လာကြောင့်နေရာတော်များများရေပုံလန်းသွားပြီးလူ15ဦးထက်မနည်းသေဆုံးခဲ့တယ်လို့50ကျော်ပျောက်ဆုံးနေတယ်လို့ဂျပန်ရုပ်မြင်သံကြားကပြောပါရယ်အခုသတင်းပတ်အစောပိုင်းကစတင်တဲ့ရေကြီးရေရှင်မှုတွေတွင်သေဆုံးသူအရေအတွက်များပြားလာတယ်လို့အိုကာယာမဒေသကမြေပြွမှုအတွင်းအမျိုးသားတဦးသေဆုံးခဲ့ပါရယ်ဟီရိုရှိမားကမြေပြွမှုအတွင်းမှာလည်းလူတဦးသေဆုံးတယ်လို့ဂျိုတိုသတင်းဌာနကကြေညာပါရယ်အဲ့ဒီနေရာမှာမီးလောင်ခဲ့ပြီးတေဆုံးနေတဲ့ကလေးငယ်တူအူကိုရေလမ်းမှုတဲ့နေရာမှာလဲတွေ့ကြရပါတယ်။ဟီရိုရှိမားဒေသအတွင်းမှာပဲအိမ်တွေပျောက်ကြတာကြောင့်လူ9ဦးလဲပျောက်ဆုံးနေပါတယ်။အာနာပိုင်ကတော့လူတွေအနေနဲ့ကယ်ဆယ်ရေးသတိပေးချက်တွေကိုအလေးထားဖို့နဲ့တခုဖြစ်တယ်ဆိုရင်အလင်းအမြန်ထွက်ခွာကြဖို့သတိပေးထားပါတယ်။ကျိုးလူဒေသအတွင်းကရေကာတာတွေကိုထိန်းချုပ်ဖို့လဲတာဝန်ရှိသူတွေကကြိုးပမ်းနေပါတယ်။အဲဒီဒေသကလူ150လောက်ဟာလဲသူတို့အိုးအိမ်တွေကနေစွန့်ခွာခဲ့ကြရပါတယ်။မြေပြုံမှုတွေကြောင့်တချို့လမ်းတွေလည်းပိတ်ကုန်ပြီးတော့တောက်သုံးရင်ပြက်လက်ကုန်တဲ့ဒေသအတွက်တော့စစ်သုံးရေတဲကားတွေနဲ့ရေတွေပို့ဆောင်ပေးနေပါတယ်။အာချဒေသတွင်း ဂျပန်နိုင်ငံဟာခေတ်မီတိုးတက်ဆုံးနိုင်ငံဖြစ်ပေမဲ့လူနေကျဲပါတဲ့ဒေသတွေမှာတော့နှစ်ဆယ်နှစ်တိုင်းမိုးရသည်မှာမိုးကြီးရေရှမ်းတာကြောင့်လူအသေးပြောက်များပြားရှိနေပါတယ်ခင်ဗျာ
။ရိုမန်ကက်သလစ်ဘာသာဝင်အများစုရှိတဲ့ဖိလစ်ပိုင်နိုင်ငံမှာဖျားသိခင်ကိုညံမရှိတဲ့သူဆိုပြီးသမ္မတရိုဒရီဂိုဒူရာတေကခေါ်ခဲ့တဲ့အတွက်စိတ်ဆိုးသောတာထွက်နေကြချိန်မှာပဲဖျားသိခင်ရှိကြောင်းတက်တေပြနိုင်လို့ရှိရင်သူသမ္မတရာထူးကနှုတ်ထွက်မယ်ဆိုပြီးပြောဆိုလိုက်ပါတယ်။ခရီးယံဖျားကြောင်းတွင်လည်းဆက်ဆံရေးမပြေလဲတဲ့သမ္မတဒူရာတေကကက်သလစ်တို့ရဲ့အခြေခံဘာသာရေးယုံကြည်တဝဲမှုအပေါ်ပြီးခဲ့တဲ့တောက်ကြနေ့နောက်ပိုင်းမှာမေးခွန်းထုတ်ခဲ့တာပါ။ဒီထဲမှာမွေးကင်းစကလေးငယ်တွေအပါဝင်လူသားတိုင်းဟာဗီဇအပြည့်ရှိတဲ့သူတွေဖြစ်တဲ့ဆိုတဲ့အယူနဲ့အဲ့ဒီမွေးကင်းစကလေးတွေကိုဖခင်ကျောင်းကသာအခကျင်းကိုယူပြီးရင်းနှစ်မင်္ဂလာပြုခြင်းအပြင်အပြစ်ကဖယ်ရှားပေးနိုင်တယ်ဆိုတဲ့အချက်ကိုလည်းထည့်သွင်းမြင်မြန်တော်တာပါ။နိုင်ငံတော်ပိုင်းဒါဗိုအမြို့မှာကျင်းပတဲ့တိတ်ပန်တဲ့ဤပညာဆိုင်ရာအခမ်းအနားမိန့်ခွန်းအတွင်းသမ္မတဒူတာဒေးကအဲ့ဒီလိုမိန့်ခွန်းထုတ်ခဲ့တာဖြစ်ပါတယ
်နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုအရင်ဆုံးစနေညနေခင်းအတွက်ထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာကျောင်းသားသမဂ္ဂအကြမ်းဖက်ဖြိုခွင်းခံခဲ့ရတာဒီကနေ့56နှစ်မြောက်ပြည့်မြောက်ခဲ့တဲ့အချိန်အခုဒီမိုကရေစီနှီးကြရွေးချယ်ထားတဲ့ရတအစိုးရကနိုင်ငံကိုအုပ်ချုပ်နေပြီလို့ဆိုပေမဲ့ကျောင်းသားတွေရဲ့အခွင့်အရေးတွေကဆရာနာရှင်တွေလက်ထက်ထပ်ပို့ပြီးတော့မှတိုးတက်လာတာမတွေ့ရဘူးလို့ကျောင်းသားခွင့်ရေးလှုပ်ရှားသူတွေကပြောပါရယ်ကျောင်းသားသမဂ္ဂတွေလွတ်လပ်စွာဖွဲ့စည်းဟောပြောခွင့်တွေပါဝင်ကျောင်းသားခွင့်ရေးတွေအတွက်လည်းဒီကနေ့ကြာရောက်တဲ့56နှစ်မြောက် 7 July နှစ်ပတ်လည်နေ့မှာတောင်းဆိုလိုက်ပါတယ်အသေးစိတ်ကိုဆက်ပြီးတင်ပြပေးပါမယ်ရှင်
လွန်ခဲ့တဲ့56နှစ်1962ခုနှစ်ဆရာနာသိအာနာရှင်လက်ထက်ကျောင်းသားတွေကိုပြစ်ခတ်တပ်ဖြတ်ပြီးတော့ကျောင်းသားသမဂ္ဂအစအဦးကိုဘုံခွဲဖျက်ဆီးခဲ့တဲ့နှစ်ပတ်လည်နေ့မှာကြာဆုံးသွားတဲ့ကျောင်းသားအာဇာနည်တွေရဲ့အမည်စရင်းနဲ့ကြာဆုံးအရေးအတွက်အတီကြာကိုအများပြည်သူသိအောင်ထုတ်ပြန်ပေးဖို့နဲ့ဘုံခွဲဖျက်ဆီးခံခဲ့ရတဲ့ကျောင်းသားသမဂ္ဂအစအဦးကိုသမဂ္ဂရင်းမြစ်နည်းဖြစ်သတ်မှတ်ပေးဖို့နောက်ကျောင်းသားသမဂ္ဂတွေလွတ်လပ်စွာဖွဲ့စည်းစည်းရုံးဟောပြောခွင့်တွေပေးဖို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်က7 July နှစ်ပတ်လည်နေ့မှာတောင်းဆိုလိုက်ပါတယ်။ကျောင်းသားသမိုင်းမှာအထင်ကရသမိုင်းတွင်ခဲ့တဲ့7 July ကျောင်းသားသမဂ္ဂသမိုင်းကိုနောက်မျိုးဆက်တစ်တွေနဲ့အများပြည်သူတွေသိရှိနိုင်အောင်လှုပ်ဆောင်ပေးဖို့အခုလိုတောင်းဆိုရတာဖြစ်တယ်လို့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဘာကတာဗဟုလုပ်ငန်းကော်မတီရဲ့အထွေထွေအတွေ့အမှုကိုကောင်းထက်ကျော်က VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်။ဒီနေ့မှာကျွန်တော်တို့7 July နဲ့ပတ်သက်ပြီး7 July ရေတော်ပုံထဲမှာကြာဆုံးသွားတဲ့ကျောင်းသားအာဇာနည်ရဲ့အမည်စင်းတွေကြာဆုံးတဲ့အရေးအတွက်တွေလူသိရှင်ကြားကျွန်တော်တို့ထုတ်ပြန်ပြီးတော့အကြောင်းသားအာဇာနည်ဒီအဖြစ်ကိုကအသိမှတ်ပြုဖို့ဖြစ်ပါတယ်။ဒါကတော့နံပါတ်1အချက်ပါ။နံပါတ်2အချက်ကတော့ဒီတမကရင်းမြင်ကိုပြန်လာခြင်းသူကအချောက်လုံးမှာဒါတမကရင်းမြင်ကိုကြီးကြီးဖြစ်အောင်လုပ်ထားရပါဗျာ။အဲ့တော့ကျွန်တော်တို့ကတော့ဒီတမကရင်းမြင်ကိုရင်းမြင်ဒီအဖြစ်ကိုသတ်မှတ်ပြုဖို့ပါပဲဖြစ်ပါတယ်။နံပါတ်3အချက်ကတော့ကျောင်းသားတမကရင်းဒီတက္ကသိုလ်ကျောင်းသားတမကရင်းလွတ်လပ်စွာစီယုံဟောပြောဖွဲ့စည်းပွင့်နေကိုဆောင်ရွက်ပေးဖို့ဆိုတဲ့အချက်3ချက်ကိုကျွန်တော်တို့ထုတ်ပြန်ထားတာပဲဖြစ်ပါတယ်။ရင်းမြင်နေရတာဒါဆရာနာရှင်တွေရဲ့သမိုင်းနဲ့ဆက်နေရာကြီးဖြစ်တယ်ဗျ။အဲ့တော့ဒီနေရာမှာကျွန်တော်တို့ဘလို့ဆောက်ဦးမျိုးပြန်ဆောက်တာမျိုးကျွန်တော်တို့လက်တင်မခံဘူး။ဒါဆက်နာရှင်နေရာနေပြီးတော့ဒိုင်နမိုက်နဲ့ဖြိုခွဲလေဆိုပြီးသမိုင်းကိုကျွန်တော်တို့ကကဘာတီပြီးကျွန်တော်တို့ခါရှိရမှာပဲဖြစ်ပါတယ်။
7 July 56နှစ်မြောက်ပြည့်တဲ့ဒီကနေ့မှာတော့ရဲဘော်တက္ကသိုလ်ဝင်းတွေကဘုံခွဲဖြန့်စည်းခံခဲ့ရတဲ့ကျောင်းသားတပ်မကအဆောက်အအုံရဲ့ရှေ့မြေကွက်လက်မှာအိုးဝီကျောင်းသားလူငယ်တွေနဲ့ကျောင်းသားခေါင်းဆောင်တို့တွားရောက်အလေးခါရဝပြုခဲ့ကြပါတယ်။ကျောင်းသားတပ်မကခေါင်းဆောင်တူဖြစ်တဲ့ကိုမင်းသွေးတစ်ကနောက်မျိုးဆက်တဲ့လူငယ်တွေကျောင်းသားသမိုင်းကိုတည်ဖို့အရေးကြီးတယ်လို့အခုလိုပြောပါတယ
်။နိုင်ငံသမိုင်းမှာဒါမျိုးဖြစ်တဲ့သူရှိခဲ့တဲ့ဆိုတဲ့ဥစ္စာကိုနောက်မျိုးဆက်ကျောင်းသားကျောင်းသားတွေသိနေကြတယ်။လက်ရှိသူတို့တင်ရတဲ့သမိုင်းဘာသာရဲ့မှာသမိုင်းနိုင်ငံသားမှာဒီအင်ကြတော့ဒါကျောင်းသားကြီးကိုပြီးတဲ့လောက်ပဲပြီးပြီးတော့တကယ်သမိုင်းအမှန်ကိုသင်ကျန်လာတယ်မပါလာဘူးဒီဇာတ်ဆောင်မှာအဲ့တော့သူအနေနဲ့တော့နောက်ကမှနိုင်ငံရဲ့သက်ဆိုင်တဲ့တာဝန်တစ်ခုကိုယူရတဲ့အခါမှာဒီနိုင်ငံရဲ့သမိုင်းသိသိမှန်ကိုသိရဆိုရင်ဒီနိုင်ငံရဲ့သိသိနဲ့ချိန်ခိုးပြီးတော့အမှန်ကန်ဆုံးသူတို့သုံးသက်ဆုံးသက်နိုင်မှာဖြစ်တယ်ဒါကြောင့်မို့လို့ကျွန်တော်ဒီနေ့မှဒီမျိုးသက်သက်ကျောင်းသားတွေကို7ညပိုင်းဒီသမဂ္ဂရင်းမြစ်ကိုခေါ်လာခဲ့ရတာဖြစ်ပါတယ်
အာဏာရှင်စစ်ဆိုးရအဆက်ဆက်ကျောင်းသားလူငယ်တွေဒီမိုကရေစီအင်အားစုတွေနဲ့အခွင့်အရေးလှုပ်ရှားသူတွေကိုဒီပြိုးဆုံတဲ့ဖမ်းဆီးနှိပ်စက်တပ်ဖြတ်ခံခဲ့ရတာကိုကြုံခဲ့ရတယ်လို့အခုရက်သားအစိုးရလက်ထံမှာလည်းလွတ်လပ်စွာစီယုံခေါ်ပြောခွင့်စီတန်းလဲလက်ကြီးဆိုင်ရာအခြေခံလူခွေရေးတွေကိုတားဆီးကတ်တပ်ပိတ်ပင်နေတော့ပဲလို့ကျောင်းသားတပ်ပကအဖွဲ့ဝင်တွေကပြောဆိုလိုက်ပါတယ်အခုချိန်အထိတက္ကသိုလ်ကျောင်းတွေပါကျောင်းသားတပ်ပကတွေဟာစိတ်ခေါ်မှုတွေနဲ့ကြုံနေရတော့ပဲလို့ကိုမင်းသွေးတစ်ကအခုလိုပြောပါတယ်
ရက်သားအစိုးရလက်ထံမှာ
ကျောင်းသမဂ္ဂတွေရဲ့အခြေအနေကမကောင်းဘူးပေါ့။ဒါကြောင့်လဲဆိုလို့မြင့်မှာကျောင်းသမဂ္ဂတရားဝင်ယက်တီကွင်းရတဲ့ဆိုတဲ့ဒီတက်ကလူချတာကလည်းဘုံဦးကြီးချုပ်ကံမှုတွေရှိနေတာဖြစ်တယ်။ကိုယ်မူလည်းကိုယက်တီနဲ့ကျောင်းသမဂ္ဂတရားရောဒါနောက်ောက်ချခံမယ်ခွင့်ရမရဘူး။ရရသားသူပြင်ခံမယ်ဆိုတဲ့အခြေအနေမှာရှိနေပါသေးတယ်။ဒီမိုကရေစီနေကြပညာရေးပြုပြောင်းလဲဖို့လှုပ်ရှားတောင်းဆိုခ ဒီကနေ့ကျွန်တော်ခေါင်းဆောင်ဆောင်ခင်းနေဆင်းနာမယ့်ဘုံလုံးတွေတို့ရတယ်။ကျောင်းဆောင်ဒီကအဆန်းနဲ့ချက်ထုတ်ပြန်မှုတော့စတန်ဂျူလိုင်းရိုးရေးတော်ဝန်ကိုပေးပါတယ်။အခုဒီထုတ်ပြန်ချက်တွေသူတို့ထုတ်တဲ့တို့ကြောင့်ကျွန်တော်တို့ကဒီကျောင်းထဲမှာနိုင်ငံရေးဟောပြောမှုတွေမလုပ်အောင်ဆိုရင်အာဏာရှင်ဆန်နဲ့ထုတ်ပြန်မှုတွေကျောင်းသားလုပ်ဆောင်မှုပေါ်လာနိုင်တာဖြစ်တယ်ဗျ။
ထိုင်းနိုင်ငံကလိုင်းကူတစ်ခုထဲမှာပျောက်သွားတဲ့လူငယ်ဘောလုံးအသင်းဝင်တွေကိုနိုင်ငံဆောင်တဲ့ပူပေါင်းပြီးမိတိုက်အားတိုက်ကျိုးပန်းရှာဖွေခဲ့တဲ့အတွက်ထိုင်းစိုးရကိုအများကအသိမဲ့ပြုခဲ့ကြပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေကိုစိတ်ဝင်စားစောင့်ကြည့်နေကြတဲ့မြန်မာနိုင်ငံသားတွေကြားမှာလည်းကိုတိုင်းပြည်မှာဒီလိုအဖြစ်မျိုးနဲ့ကြုံရရင်ဘယ်လိုနေမလဲဆိုပြီးတော့လည်းအတွေးပေ
လဲဆိုတာတွေကို VOA မြန်မာဝိုင်းရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုချွတ်တင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ပေးတာပို့ထားနိုင်ပါတယ်။စနေနေ့ဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ဒီကနေ့ညဓာတ်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်အပ်ပါတယ်ရှင်။တစ်ဆက်သေးပါပဲဒီဂူတွင်းမှာပိတ်မိနေတဲ့ကြောင်းသားလေးတွေကယ်ဆယ်နိုင်ရေးနောက်ဆုံးရအခြေအနေကိုတင်ပြပေးကြပါတယ်။ထိုင်းနိုင်ငံမဲဆိုင်မြို့ကလှိုင်ကူအတွင်းမှာပိတ်မိနေတာသတင်းနှစ်ပတ်တင်းတင်းပြည့်သွားပြီဖြစ်တဲ့ကျောင်းသားလေး12ဦးနဲ့နှီးပြတအူပေါင်း13ဦးကိုကယ်ဆယ်နိုင်မှုအတွက်ကယ်ဆယ်ရေးအဖွဲ့တွေကကြောက်တောင်ဒီဘောကနေဂူပေါက်တွေကိုလိုက်လံရှာဖွေနေကြရမှာတော့မနေ့တောက်ကြနေ့ကကလေးတွေနဲ့အနည်းဆုံးလို့ယူဆရတဲ့ဂူပေါက်တစ်ခုကိုတွေ့ရပြီလို့ဆိုပါတယ်။အဲ့ဒီဂူပေါက်ကနေပြီးတော့အောက်ကရေရှိတဲ့နေရာကိုတွေ့ရတယ်လို့လည်းထိုင်းအာဏာပိုင်တွေကကိုးကားပြီးတော့ထိုင်းသတင်းတွေမှာဖော်ပြနေပါတယ်။နောက်ဆုံးအခြေအနေကိုတော့ထိုင်းခြေဆိုင် VOA သတင်းတောင်မအေးအေးမာကသတင်းတင်ပို့ပေးထားပါတယ်ရှင်
။ထိုင်းနိုင်ငံမဲဆိုင်မြို့ကလှိုင်ကူထဲမှာပိတ်မိနေတဲ့ကလေးတွေကိုကယ်ဆယ်နိုင်ရေးနည်းလမ်းတွေကိုထိုင်းဆိုရနဲ့ရေတပ်ပါဝင်တနိုင်ငံလုံးကတာဝန်ရှိသူတွေကစ조사ရှာဖွေခဲ့ရမှာတော့တောက်ကြနေကကလေးတွေရှိတဲ့နေရာနဲ့မီတာ400ကျော်500ခန့်အနီးကဂူပေါက်တစ်ခုကိုရှာတွေ့ခဲ့တယ်ဆိုပြီးထိုင်းနိုင်ငံသားတဦးကပြောပြပါတယ်
။ဒီစာသူတို့သတွေ့သွားတာပေါ့နော်။အဲ့ဒီအပေါက်ကအဲ့ဒီကလေးကုန်းနေကနေတည်းကကျော့သွားတာပေါ့နော်။အဝေးကဘလောက်လဲဆိုလေးရကနေ900မိအချီပေါ့နော်။ကလေးနေလက်ကုန်းညာအချီပေါ့နော်။ဟုတ်ကဲ့အိတ်ဆာနည်းနည်းပြန်တော်ရတယ်လေရတဲ့ငန်းရမြစ်ချီအဝေးပေါ့နော်အဲသူတို့ခတ်ပါနာဆိုတော့အဲ့ဒီသူတို့တွေ့လဲအပေါက်ကူအပေါက်ဟာခနေခလေးတဲ့နေအမီဆုံးပေါ့ကပြက်ကူအပေါက်ဟာတရားလုံးရှိနေပြီပေါ့သူကူအပေါက်ရှိပြီလူတွေဝင်ကြောမရတော့ဘာတော့ပေါ့နော်တော့ဆက်တွေ့လဲကူဟာသူကခလေးနဲ့နေအမီဆုံးဖြစ်တယ်နောက်ပြီးအဲ့ဒီအပေါက်ဝတ်မှာလည်းကြည်လိုက်တဲ့နေနဲ့အဲ့ဒီကြီးနဲ့ပေါ့လင်းတွေ့တယ်ပေါ့မတ်အဲ့လိုကလေးကိုကူညီဖို့သူဖြစ်နိုင်တယ်ပေါ့နော်အနည်းဆုံးနေရာမှာသူတို့ကြည်လိုက်ပေါ့နော်ပေါ်ကနေပေါ့နော်သူတို့ကြည်လိုက်တာသူတို့ရေပေါ့သူတို့ရေတွေ့တယ်အဲ့ဒီကူပေါ်ကနေပေါ့နော်သူတို့ရေကိုတွေ့တယ်ဘာဖြစ်လို့သူကအဲ့ဒီကြားမှာသူကလူတယောက်စားအလောက်ဝင်ရတော့ပေါ့နော်သူတို့စိတ်ထဲမှာကအဲ့ဒီကူအဲ့ဒီပေါ်ကမှာဖောက်ကြည့်တော့ဖြစ်နိုင်တယ်ပေါ့
ထိုင်းနိုင်ငံအမျိုးသားရဲတပ်ဖွဲ့ရဲ့ရဲချုပ်ကြီးမစ္စတာစုချက်ဦးဆောင်တဲ့အဖွဲ့ဟာနန်းနွမ်ကြောက်တောင်ပေါ်က ကူပေါက်တွေကိုရှာဖွေခဲ့ရတာကနေအခုနောက်ဆုံးတွေ့သွားတဲ့ကူပေါက်ကကလေးတွေရှိတဲ့နေရာနဲ့အနီးဆုံးရောက်နိုင်တဲ့ကူပေါက်ကိုတွေ့နေပြီဆိုပြီးထိုင်းသတင်းတစ်ခုဖြစ်တဲ့ Hot News သတင်းမှာလည်းရေးသားထားပါတယ်။ဒီကနေ့မှာတော့လှိုင်ကူထဲမှာပိတ်မိနေတဲ့ကလေးတွေကသူတို့ကိုစိတ်မပူဖို့အတွက်မိသားစုတွေထံကိုလည်းစာရေးအကြောင်းကြားခဲ့ကြောင်းထိုင်းရီတက်ကထုတ်ဖော်ပြောဆိုပါတယ်။အသက်25နှစ်အရွယ်ဘောလုံးအသင်း23ယောက်ပျောက်ဆုံးနေမှုကိုကိုရက်ခန့်အကြာမှာပြန်တွေ့ခဲ့ပေမဲ့သူတို့ကိုကယ်ဆယ်ဖို့အတွက်ကမိုးများပြီးရာသီဥတုဆိုးဝါးနေတာကြောင့်လှိုင်ကူတွေကရေဒီကိုဖျက်ပြီးသ ပြောင်းလဲပါတယ်ယူလိုင်းလ6ရက်နေ့ကတော့ကေဇေးရေးလုပ်ခဲ့တဲ့ရေတက်တက်တက်တူဟာလန်ကူထဲမှာရင်ကုန်နေရင်နဲ့အောက်ဆီဂျင်ပြတ်လက်ပြီးပြည်မရတာနေတည်ဆုံးသွားခဲ့ပါတယ်သူရဲ့ဇာပနာကိုတော့ယူလိုင်းလ9ရက်နေ့မှာပြုလုပ်ခဲ့တာပါကေဇေးရေးတွေအတွက်အခက်အခဲဖြစ်နေတာတွေကတော့ရာသီဥတုအခြေအနေကြောင့်ဖြစ်ပြီးကူထဲကဝင်တဲ့ရေတွေကိုစုပ်ထုတ်တဲ့အားနဲ့မမျှဖြစ်နေတာပါဒီအ
Maye Maga Tin Pibugera Pibarishin, Sabiro Rashan and Yama Jimani, Kabapla, Polon Puzini, and now Soya, Chinigu Tinda Bejamare, the towns of Shi Kabapla, Dikini Quada Fine, Puerti Maro, Polon Pui, England and Sweden, Ancient Rashan and Croatia to Dijama Pibare, England Nibia, South Tekaro, Tu Ateha, Lungere, Adrijo, Nebime, Tamai Matai, Titi, Taye, Tajinello, Piola Bare. Croatia dream Russia ancient sore ata jago ubi, now the single talanimala, deep wesini a dre a thin air pinsin murine, puejo kaman jadiguro, koyanai biopiapi washing.
Russia and Tonsa, Bolum, where Tinic or find a poison in Maro, England, Sweden, Russia and Croatia, Kazada Mapibari, Imasano de Nyasin, I go Maro, Bolumbu, England, Sweden, Samara Muma, Tujamava, England, Nibia, Garrett Southgate Garo.
We came into this tournament as the least experienced team. We are one of the youngest teams in it.
ကျွန်တော်တို့ကဒီကြံမှာအတွေ့အကြုံအနည်းဆုံးအသင်းတစ်သင်းဖြစ်ပြီးတန်းငယ်ဆုံးအသင်းတွေကတင်းမှာဒါပေမဲ့ကျွန်တော်တို့အသင်းကအမြင်တိုးတက်နေပြီးကိုယ်သမိုင်းကိုရေးချင်တာပါခင်ဗျားတို့သိရတယ်ကျွန်တော်တို့စနစ်အတွင်းရှုံးထွက်အဆင့်ကိုပထမဆုံးအခြေအနေနိုင်ခဲ့တယ်ကမ္ဘာဖလားမှာလည်းပယ်နယ်တီကိုပထမဆုံးအခြေအနေနိုင်ခဲ့ပါတယ်ဒီပွဲထဲမှာ9မြောက်ဆုံးသွင်းခဲ့ပါတယ်
ထောက်ကူကူစီပြီးနောက်ပိုင်းကမ္ဘာဖလားမှာဆင်မီဖိုင်နယ်ကိုမရောက်သေးဘူးဆိုတော့ကျွန်တော်တို့သိပါတယ်ဒါကြောင့်လဲကျွန်တော်ဆင်မီဖိုင်နယ်ကိုတက်ချင်တယ်ဆိုတော့ဒီပွဲကိုကျွန်တော်တို့ကအပြည့်ဝအာယုံစိုက်ထားပါတယ်အပြင်အင်္ဂလန်အသင်းကောင်းဆောင်ဟယ်ရီကိန်းကလည်းသူတို့အနေနဲ့ဘယ်လိုပုံစံမျိုးနဲ့ပဲဖြစ်ဖြစ်ဒီပွဲနိုင်ဖို့အတွက်ကိုအဆန်းကုန်ကြိုးစားတော့မယ်လို့ပြောပါတ းစီတည်ကြခဲ့တာပါဆိုတော့အင်္ဂလန်နဲ့ဆွီဒင်အပေါ်ဘောလုံးကျွမ်းကျင်သူတွေကဘလို့ခံမှန်းပါသလဲအာဇာကလောင်ရှင်ကိုဇော်မျိုးတန်ကတော
့အင်္ဂလန်ကကျွန်တော်တို့ဒီကိုလံဘီယာနဲ့ပွဲမှာကစားသွားတဲ့ချင်းမျိုးဆိုရင်တော့ဆွီဒင်ကိုနိုင်ဖို့တော်တော်ခက်မှာပေါ့ဗျာသူတို့နှစ်သင်းကလည်းပြိုင်ပွဲမျိုးစုံမှာ25ကျင်းတော့တွေ့ပြီးတော့တစ်သင်းနဲ့တစ်သင်းအပါလီရမသားဘူးလေဒါတော့အတိတ်မှတမ်းပါကြာတယ်ကမ္ဘာဖလားပြိုင်ပွဲမှာတော့သူတို့နှစ်သင်းကမကျေနပ်မှုတွေဆိုပြီးတော့နှစ်ပြိုင်လုံးတွေ့ကြတာပဲပေါ့ဒီတော့ဒီပွဲကတော့ဟိုအင်္ဂလန်နေနဲ့ကိုလံဘီယာနဲ့ပွဲလုံးကလို့ဒီဘန်ဒူနဲ့ဆိုတော့သိနေလေလားအထူးသဖြင့်တော့ကျွန်တော်ဒီစာလီတို့လင်ဂျတ်တို့ဂယ်လီလီတို့ကဟိုခရီးချင်းကိုရအောင်ဖန်တီးပေးနိုင်တာမျိုးမရှိရင်ဟိုအင်္ဂလန်အကျက်တည်းပြစ်သွားနိုင်တယ်လို့ကျွန်တော်အဲ့လိုပဲသုံးတယ်ကျွန်တော်ဒီဒီရဲ့ခြေရင်းကအထူးသဖြင့်တော့တည်နေတယ်ဗျာတည်နေတယ်ပြီးတော့သူတို့ရဲ့အားကနောက်တန်းကဒီနေ့သူတို့ရတာဂူးရဲ့လေးဂူးလောက်ကိုနောက်တန်းကပြင်လာပါလိမ့်ဆိုတော့ဒီချက်ကဘာလို့ပြနေလဲဆိုတော့ခြေရင်းကဒီကပ္ပီဒီယာနဲ့ကိုရောပြင်နိုင်မှုမအသေးကြတယ်။ဒီနေရာလေးအင်္ဂလန်ကတော့မိနစ်90ပြည့်တဲ့အထိတည်ရီလောက်ရဖို့အတွက်ကိုထိနေသားလာပါပဲ။အမှအဲ့ဒီမှာအင်္ဂလန်ကဂိုးရလူတော်နဲ့အတင်းတက်ဖြစ်လို့ရှိရတော့ဒါအင်္ဂလန်အမှားဖြစ်ပါပါပေါ့။ဒါတော့ဒီကအင်္ဂလန်ကိုသူတို့ရဲ့တပါနဲ့အတွေ့အကြုံကမမျှော်လင့်မဲ့အနိုင်ရပါနိုင်တယ်လို့ကျွန်တော်အဲ့လိုပဲသုံးတယ
်။ Soccer Follow Channel ရဲ့ Editor ချုပ်ကိုတော်မျိုးရံကတော့အခုလိုပြောပါရယ
်။အင်္ဂလန်ကစွီဒင်နဲ့တွေ့တဲ့ကမ္ဘာပလောင်၄ချိန်စလုံးပြေကြပါ။ဒါအင်္ဂလန်ရဲ့စိုက်စစ်အားကအကြိမ်ဆန်စစ်ကောင်းတဲ့အတွင်းတွေနဲ့ဆိုရင်ဂိုးရောက်ဖို့ခက်တယ်ပြော အဲ့ဒါစီရင်ရဲ့ခံစစ်ကလည်းတော်တော်လေးကိုကောင်းနေတဲ့အချိန်ဆိုတော့အင်္ဂလန်ပြေကျသွားနိုင်တယ်လို့ထင်တယ်ဒီပွဲကို။နောက်ဆုံးတက်မယ်ဆိုရင်တော့အင်္ဂလန်တက်ပေါ်မယ်ထင်တယ်။အင်္ဂလန်ကအထိပ်ဘူးကစားထားရတဲ့ကိုလံဘီယာနဲ့ပွဲအတွေ့အကြုံတွေရှိရတော့ဘူး။နောက်ဆုံးဆိုရင်တော့အင်္ဂလန်တက်ပေါ်မယ်ထင်
ဒီမှာဆန္ဒရှင်ည7နိုင်ခွဲမှာတော့ quarter final နောက်ဆုံးပွဲစဉ်ဖြစ်တဲ့ရှေ့ဥရောပနဲ့တင်းဖြစ်တဲ့အင်ရှင်ရုရှားနဲ့ချီဆောင်နေတဲ့ခရိုအေးရှားတင်းတို့တွေ့ကြမှာပါဒီနေ့သင်းဟာတမိုင်းတစ်ချောင်းနှစ်ကြိမ်သာတွေ့ပူးပြီးတော့ခရိုအေးရှားကတပွဲနိုင်တပွဲတည်ကြထားပါတယ်ဒုတိယအဆင့်မှာစပိန်ကိုပယ်နယ်တီနဲ့ကျော်ဖြတ်ခဲ့တဲ့အင်ရှင်ရုရှားအနေနဲ့ခရိုအေးရှားကိုအတိုင်ယူပြီး semi final ကိုတက်နိုင်မလားဇော်ဂါဖော်လိုဂျာနဲ့အဲဒီတာကျုပ်ကိုတော်မျိုးရံကတော့
ဒီပွဲမှာတော့ခရိုအေးရှားနောက်ဆုံးတော့ပေါင်းမယ်လို့ထင်တယ်ခရိုအေးရှားမိနစ်90လည်းအနိုင်ရမယ်ရရှားကသူကစံစစ်သက်သက်ကြီးကစားနေရဲ့အတင်းလို့ချက်ဟိုစပယ်အတင်းကဘလို့အရင်ဆိုင်ပြီးစိုက်စစ်ကိုမပန်ပိုးပေးနိုင်လို့တော့ရရှားခံမှာပါတော့တကယ်ခရီးသွားလို့ကွင်းနဲ့တန်ပြီးမှုအားကောင်းတဲ့အတင်းနဲ့တွေ့လို့ရှိရင်တော့ရရှားကစစ်ကဖိတ်မဆောက်ရအောင်ဒီစင်အပါကျစီနေသူမတင်းရဲ့ဆော့ဆောင်ကြီးကတော်တော်လေးကိုတွေးစားနေဆင်းနေဆိုရင်နေအခုရရှားကပွဲတိုင်းလိုလိုဆော့ဆောင်မှုကောင်းတာပြီးတော့ပွဲတိုင်းလိုလိုလည်း900ခါရဲ့အတင်းဆိုတော့နောက်ကစားပိုင်းကလည်းကောင်းမွန်တဲ့အခါကျတော့တိုက်ဆစ်အားနည်းချက်ရှိရသော၊ဘူးရောက်မှုတော့ဆက်ဆဲသွားနိုင်တယ
်။ဆိုတော့ဒီပွဲပေါ်အာဇာကလောင်ရှင်ကိုဇော်မျိုးတန်ကရောဘယ်လိုခံမှန်းထားပါသလဲ
။ရုရှားနဲ့ကိုရီးယားပွဲကကိုရီးယားလည်းနိုင်သွားမှုများပါလေ။တို့လည်းပဲအင်ရှင်အတင်းနေနေကဒီ quarter final အဆင့်ကိုရောက်လာပြီဆိုတော့ဘယ်လိုပဲပြောဟိုခံလာမှာပဲလေ။ဆိုတော့ရုရှားကတော့ကျွန်တော်တင်တဲ့ဒီပွဲမှာကိုရီးယားသူတင်ကိုရင်ဖွင့်နေတာကိုသိမှရှိ။သူတို့နှစ်တင်းရဲ့စကားလုံးမှာစီးပွဲမှုကလည်းတော့ကွာပါပဲ။နောက်တစ်ခါအရေးကြီးတဲ့အချက်ကတော့ကျွန်တော်တို့ဒီရရှားမှာဒီနေ့ဖြေကန်တော်လေးပြနေတဲ့ဒါကော့ပေါ့ဗျာဒါကော့ပါဝင်မှုကသိမသိကြဘူးပေါ့ဆိုဒီအချက်ကလည်းရရှားကိုအားနည်းချက်ဖြစ်နေတယ်ပေါ့ကရိကာတော့ကစားသမားအပြည့်စုံနဲ့ကစားမှာဆိုတော့ကရိကာပဲအနိုင်ရသွားဖို့ရှိတယ်လို့ကျွန်တော်အဲ့လိုပဲသုံးသပ်ချက်ပါ
မနေ့ကပွဲစဉ်တွေမှာတော့ပြင်းစင်တဲ့ဘယ်လ်ဂျီယံတို့အနိုင်ရပြီးတော့ဆီမီဖိုင်နယ်ကိုတက်သွားကြပါပြီဆိုတော့ဒီကနေ့မှာဘယ်အသင်းတွေအနိုင်ရပြီးတော့ဆီမီဖိုင်နယ်ကိုတက်မလဲဆိုတာကိုရင်ခုန်စွာနဲ့စောင့်ကြည့်သွားမှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်စုစည်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ည9နာရီကနေ10နာရီအထိထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်တွေမှာတော့မြမတခွင်အစီအစဉ်သတင်းနောက်မှတ်စုအစီအစဉ်နဲ့ဒိုင်းလေးလိုက်ဆွေးနွေးကဏ္ဍကိုတင်ဆက်ပေးဖို့ရှိပါတယ်အခုနောက်ဆုံးကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်ကတလှည့်ပြောပြပေးပါအောင်ရှင
်အနာယူသွားတဲ့အမေရိကန်ဘဟာဘဟုတရားရုံးချုပ်တရားသူကြီးအန်တိုနီကနေဒီရဲ့နေရာမှာအစားထိုးမဲ့သူကိုသမ္မတဒေါ်နယ်ထရမ့်ကတင်းလာနေမှာကြီးညာမှာပါ။အဲလိုအစားထိုးခံရမဲ့သူရွေးချယ်ပြီးရင်တော့ယာရုခန့်ရဲ့အတီးပြုပေးဖို့ Republican တွေကြီးစိုးတဲ့အထက်လွှတ်တော်မှာကြားနာပွဲတွေကျင်းပမှာဖြစ်ပြီး Democrat တွေကတော့ထရမ့်ရဲ့ရွေးချယ်မှုပေါ်ကန့်ကွက်ဖို့အဆင်နင်မယ်လို့ပြောဆိုထားပါတယ်။အမေရိကန်ပြည်ထောင်စုအတွင်းကိုတရားမဝင်ဝင်ရောက်လာတဲ့မိဘနဲ့သားသမီးတွေကိုခွဲခြားထိန်းသိမ်းထားတာကိုအဆုံးသတ်ပြီးအမြန်ဆုံးပြန်လည်ပေါင်းစည်းပေးဖို့တရားသူကြီးတဦးရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့အချိန်ပိုပေးဖို့အမေရိကန်အစိုးရကတောင်းဆိုလိုက်ပါတယ်။ထရမ့်အစိုးရဖွဲ့ဟာအမေရိကန်မက္ကဆီကိုနယ်စပ်ကိုဖျက်ပြီးတရားမဝင်ဝင်ရောက်သူတွေနဲ့ပတ်သက်ပြီးလုံးဝလက်သက်မခံတဲ့မူဝါဒကိုချမှတ်လိုက်ပြီးတဲ့နောက်မှာမိသားစုဝင်တွေကိုတကွဲတပြားစီထိန်းသိမ်းခဲ့တာပါ။ဒါပေမဲ့လည်းအဲ့ဒီမူဝါဒပေါ်ပြည်တွင်းကရောနိုင်ငံတကာကပါအပါဝင်လူခွင့်အဖွဲ့တွေနဲ့ပုပ်ယဟန်မင်းကြီးဖရန်စစ်စကာဝါဆန့်ကျင်သူအပြီးမှာတော့သူတို့ရဲ့မူဝါဒကိုပြန်လည်ပြောင်းလဲခဲ့ပါတယ်။အသက်၅နှစ်အောက်ကလေးတွေကိုဇလိုင်က၁၀ရက်နေ့မတိုင်ခင်နဲ့၅နှစ်အထက်ကလေးငယ်တွေအားလုံးကိုဇလိုင်က၂၆ရက်မတိုင်ခင်မှာသူတို့မိဘတွေနဲ့ပြန်တွေ့ဆုံပေးဖို့တရားရုံးကအမိန့်ချမှတ်ခဲ့တာပါ။မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার ကင်းစင်ရေးအတွက်မြောက်ကိုရီးယားတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့တဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ဖွန်ပီဟိုဟာသူ့ရဲ့နှစ်ရက်တာခီးစဉ်ကိုအဆုံးသတ်လိုက်ပါပြီ။နှစ်နာရီပေါင်းများစွာကြာအောင်အကျိုးရှိစွာပြောဆိုဆွေးနွေးခဲ့တယ်လို့အဓိကအကြောင်းအရအလုံးနီးပါးအတွက်တိုးတက်မှုတွေရှိခဲ့တယ်လို့ဝန်ကြီးကပြောပါရခင်ဗျာ
။စနေညနေခင်းရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်အင်ဂျင်နီယာကတော့ Vitex Zonyet ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညနေခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
။